ူတွေးသူမြင်အစီအစဉ်ကကြိုဆိုပါရခင်ဗျာရွှေညဝါစီကတော့ဥပညာတိဟဟာဆယ်နှစ်သားအရွယ်ကစလို့သာသနာဘောင်ကိုရောက်ရှိခဲ့တာဖြစ်ပြီးလောကဓမ္မအကျိုးသာသနာကောင်းကျိုးတွေကိုဆောင်ရွက်ရင်းယုံကြည်ရာဒီမိုကရေစီထွန်းကားရေးတရားတွေကိုထည့်သွင်းဟောကြားမိတဲ့အတွက်မကြာခဏဆိုသလိုအာဏာပိုင်တွေရဲ့ချိမ့်ချောက်ညှဉ်းပန်းမှုပိတ်ပင်ကန့်သတ်မှုခံနေရတဲ့ထင်ရှားတဲ့သာသနာအာဇာနီပုဂ္ဂိုလ်တစ်ပါးလည်းဖြစ်ပါလေကြီးမြင့်နိုင်တာတုကျောင်းနိုင်ရဲ့ဥဆောင်နာယကတွေထဲမှတပါးဖြစ်တဲ့ဆရာတော်ဟာပညာရေးအုပ်ချုပ်ရေးစီမံခန့်ခွဲရေးနဲ့ကျောင်းနိုင်ဖွံ့ဖြိုးလုပ်ငန်းတွေကိုအဓိကထားကြိုးပမ်းဆောင်ရွက်နေပြီးဒီမိုကရေစီစနစ်နဲ့လောကပါလာတရားထွန်းကားရေးတွေမှာယုံယုံကြည်ကြည်နဲ့ပါဝင်ပတ်သက်ကြိုးပမ်းဆောင်ရွက်လာခဲ့တာရှစ်လေးလုံးအရေးတော်ပုံကာလကလေးကပါပဲလို့ဆရာတော်ကဒီလိုစတင်မိန့်ကြားပါတယ
်ဆက်ဆက်ရှိတုံးလဲကွာအခြေခံရှိခဲ့ပါတယ်အဲဒီတုန်းကလည်းဘုန်းကြီးကကယ်ဆယ်ရေးနဲ့ကုညီဆောင်ရွက်ရေးကဏ္ဍတွေမှာပါဝင်လှုပ်ရှားရင်းဖိမ့်သိမ်းခံခဲ့ရဘူးပါတယ်ဒီမိုကရေစီစနစ်ဆိုတာကတကယ်တမ်းကျတော့ရှူတောင်းကြဲကြဲနဲ့ကြည့်မယ်ဆိုရင်ဗုဒ္ဓဝါဒပါပဲဗုဒ္ဓဘုရားကိုယ်တော်တိုင်ကကာလမတုံမှာဒီမိုကရေစီစနစ်ကိုတကယ်ကျင့်သုံးခဲ့တာပါဝေဘာမှာဆန်းစစ်ပါသုံးသက်ပါကိုယ်ကိုယ်တိုင်သဘောကျနေတဲ့တုံမှာလက်ခံပါလို့ဘုရားကိုယ်တော်တိုင်ကဖွင့်ပေးခဲ့တဲ့ဝါဒဟာစစ်စစ်အမြင်ကြဲကြဲနဲ့ကြည့်ဒီမိုကရေစီဝါဒပါ
ဆရာတော်ဟာဒီမိုကရေစီသဘောတရားတွေကိုဟောပြောမိတဲ့အတွက်မကြာခဏဆိုသလိုထိမ့်ချုပ်ကန့်သက်ခံရပြီးတရားမဟောရကျောင်းတိုင်းမှာမနေရစသဖြင့်ပိတ်ပင်ထိမ့်ချုပ်မှုတွေနဲ့လည်းရင်ဆိုင်နေရပါတယ်။ဒါတွေဟာသဘောတရားအယူအဆမတိုက်ဆိုင်မှုကြောင့်ပေါ်ပေါက်လာရတာလို့ဆရာတော်ကဒီလိုရှင်းပြပါတယ်
။ဘာကြောင့်လဲဆိုတော့စာရွက်အแทမှာတော့ဗုဒ္ဓဘာသာနဲ့မသက်ဆိုင်သောသကလုံးဟောဟာရာများကိုဟောပြောသည့်အတွက်လို့စာရွက်ထဲမှာတော့ပိတ်တဲ့စာရွက်ထုတ်ပြန်တဲ့ထဲမှာတော့ပါပါတယ်အဲ့ဒါကြောင့်ပိတ်တယ်လို့သူဒီတစ်ဖက်ကဆွဲချက်ပေါ့လေဘုန်းကြီးကတော့နိုင်ငံရေးအယူအဆဝါဒလူမှုရေးအယူအဆဝါဒတိုင်းရေးဒီအယူအဆဝါဒဘာသာရေးနဲ့လုံးဝမကင်းနိုင်ဘူးဆိုတာကိုယူဆတဲ့အနေနဲ့ဝါသနာအလျောက်ပြောမိတာပါဝါသနာဆိုတာဖရလွဲရင်အရိယပုဂ္ဂိုလ်အခသာဝကမဟာသာဝကပဂရိသာဝကဘယ်သူမှဝါသနာမပင်နိုင်ပါဘူးကိလေသာဟုတာပင်နိုင်တာပါဒါကြောင့်ကျုပ်လဲဝါသနာအလျောက်ပလင်မော်ရေးထွက်မိသွားတာပါသုံးရင်ထဲမှာရှိတာတွေမှန်တဲ့တင်ကျုပ်ကဝန်ပွင့်မဲ့ပြောတတ်တဲ့အဲ့အခြေခံစရိုက်ဝါသနာကြောင့်ဟောပြီးပြောမိတာပါအယူဆခြင်းမတူတာခံယူချက်ချင်းမတူတာသဘောထားချင်းပွဲလဲတာတော့အားတော့လောကမှာပန်းတဲ့ကောင်းဆိုတာအများကြီးရှိတယ်လေသူ့ဘက်ကလည်းမှန်တယ်ကိုယ့်ဘက်ကလည်းမှန်တယ်ပေါ့
ဘာသာသာသနာရေးနဲ့အမျိုးသားနိုင်ငံရေးဟာခွဲခြားဖို့ခက်ခဲနိုင်ကြောင်းကိုလည်းရွှေညဝါဆရာတော်ဥပညာတိဟကမိန့်ကြားပါတယ
်ဘုကျော်ဆန်းစကားတစ်ခုရှိပါတယ်ကိုထမင်းကိုစားတာတော့နိုင်ငံရေးပါပဲပါတီနဲ့အမျိုးသားဒါခွဲပြားသွားတာပါအမျိုးသားနိုင်ငံရေးဆိုတာရန်ရှင်လူအကုန်ပါဝင်နေတဲ့လှုပ်ရှားမှုလောက်ကင်မှုဆောင်ရွက်မှုမှမရဒါအမျိုးသားနိုင်ငံရေးပါပဲအမျိုးသားနိုင်ငံရေးကိုဒကာကြီးကိုဘုန်းကြီးပြောပြမယ်။အား90နီးပတ်မှာတို့တို့ဘုရားအလောင်းဟာသူ့ရဲ့အမျိုးသားတို့တည်ရလုံးအတွက်အသက်ပေးပြီးတော့ကာကွယ်ခဲ့တဲ့နီးပတ်တော်တွေအများကြီးရှိပါတယ်။အဲ့ဒါအမျိုးသားနိုင်ငံရေးပါပဲ
။အခက်ခဲတွေအမျိုးမျိုးကြားကပဲအများပြည်သူရဟန်းရှင်လူကောင်းကျိုးအတွက်ဆက်လက်ရည်တည်သွားမယ်လို့ဆရာတော်ကမိန့်ပါတယ်။ထေရဝါဒတန်ဃာတော်ရိအကြာညီညွတ်ရေးနဲ့ညီညာရေးအတွေ့ရည်မှန်းဆောင်ရွက်ချက်တချို့ကိုလည်းဥပညာတိဟကဆက်လက်မိန့်ကြတော်မူပါတယ်
။တို့ကတော့ဘယ်လိုခက်ခဲမျိုးကိုမဆိုကြော်လွားဖို့အတွက်ပန်းပန်လျက်ပါပဲ။တို့ကမှကျုပ်ကိုပြတိုင်းတောင်လို့သဘောထားပါတယ်။ကျုပ်တပည့်တန်ဃာရိဒီတွင်ပြပါမှာအများကြီးရှိပါတယ်။သူတို့တွေအတွက်ကျုပ်ရှေ့ကမမမမရည်တည်နိုင်ဖို့အတွက်ပလန်ချနေတာပါကျုပ်တကွေတကာရအတွက်ဆိုတာဘာမှပူစရာမရှိပါဘူးအဲ့တော့တပီတပန်းတန်ဃာတွေဒီလားရှင်နေအောင်တန်ဃာတွေဆိုရင်ပြည်တွင်းမှာလည်းအများကြီးပါဒီဘက်မှာလည်းအများကြီးပါသူတို့ရဲ့အနာဂတ်တွေသူတို့ယုံကြည်ချက်တွေရုံရော့ပြီးတော့အားငယ်တော့မှစိုးရိမ်ပါတယ်ဒါကြောင့်ဘုန်းကြီးကျောင်းကလည်းဘယ်မှမသွားပါဘူးအဲ့တော့သူတို့ရှေ့မှာကျုပ်အင်ဒီဒီမပြတ်နဲ့ကိုယ်ခံစားချက်ကိုညှို့သိပ်ပြီးတော့ယုံယုံရှင်ရှင်ပဲနေပြနေရတာပါကျုပ်ဒီနေ့ဒီကနေ့အထိဧရဝါဒသာသနာတော်မှာဧရဝါဒ ာသနာဝန်ထမ်းချင်းချင်းညှို့ကြဖို့စီလုံးကြဖို့ဇာရကမာရဲ့ကိုယ်ကွယ်စီကံမှုကိုခံယူတဲ့အခါမှာကိုယ်ကွယ်ခံတဲ့ပုဂ္ဂိုလ်တွေဘက်ကညှို့ညို့မရှိပဲကွယ်ကွယ်ပြားပြားနဲ့ရန်ဖြစ်နေကြမယ်တပားနဲ့တပားမနာလိုမုံသားတွေဖြစ်နေကြမယ်ဆိုရင်ရှက်เสียကောင်းပါရဲ့ဒါကြောင့်မို့လို့နာเสียရှိရင်ကျုပ်ပဲအနာခံပါမယ်ဆရာတော်ဘုရားကြီးတွေနဲ့ဘုန်းကြီးတို့ကြားမှာဘာမှအခုတစ်တည်းမဖြစ်တာကိုလိုချင်ပါရဲ့အဲ့လိုလိုချင်လို့လည်းပဲကျုပ်တိုင်းပြည်နဲ့လူမျိုးအတိကရုံးစုဘူးအုံကြွမှုရုံးရင်းဆန်ကအရေးခင်ပုံစံမျိုးထပ်ဖြစ်ပြီးတော့ဒီမိုကရေစီခွင်လန်းနေနောက်ပြန်ကွေ့သွားမှာကိုကျုပ်မလိုလားပါဘူးအုန်းကြီးတိုင်းပြည်နဲ့လူမျိုးကိုလည်းချစ်တယ်ဘာသာသာသနာကိုလည်းချစ်တယ်နောက်ထပ်လည်းပေးဆက်နေဦးမှာပါငြိမ်းချမ်းရေးကိုတပွားပွားပြောနေတဲ့ဘုန်းကြီးပါဇက်ကဆန့်ကျင်ဘက်ပฏิပက္ခအသွင်ကိုဘယ်တော့မှမဆောင်တော့ဘူးလို့သုံးပြထားပြီးသားပါတိုင်းသူပြည်သားတွေသာသနာဝန်ထမ်းတွေလည်းပဲဆန့်ကျင်ဘက်ပฏิပက္ခအသွင်တွေကိုမဆောင်ကြဘဲနဲ့အင်းကြီးတညို့တဲနဲ့စိတ်တူကိုယ်တူဖြစ်အောင်အားလုံးကြိုးစားဆောင်ရွက်ကြပါလို့ပန်ကြားခြင်းပါတယ်
ရန်ကုန်ကြည်မြနိုင်တာရုပရိယတ်ဒီစာတင်တိုက်ကချွေညဝါဆရာတော်ဥပညာတိဟရဲ့အတွေးမြင့်ချူကိုကောက်နှုတ်တင်ဆက်ခဲ့တာပါအခုတစ်ပတ်သူ့အတွေးသူ့အမြင်အစီအစဉ်ကိုလည်းဒီမှာရနာခွင့်ပြုပါနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်ခင်ဗျာ